ကျောင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပြန့်လာနေတဲ့အခြေအနေကြောင့်တရုတ်နိုင်ငံထဲကိုတရားမဝင်ရောက်နေတဲ့မြန်မာလုပ်သားတွေဟာနေရပ်ပြန်ကြဖို့ပေကျင်းမြန်မာတန်ရုံကိုဆက်သွယ်လာတာလူဦးရေ1900ဝန်းကျင်ရှိနေပြီလို့ဆိုပါတယ်။ရှန်တုံးပြည်နယ်ကရေလုံငန်းစက်ရုံတစ်ခုမှာမြန်မာလုပ်သား300လောက်ဒီစက်ရုံပိုင်ရှင်နဲ့ပြိပခတ်ဖြစ်ပြီးတော့မြန်မာနိုင်ငံကိုပြန်လို့တဲ့အကြောင်း ပြောပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်အင်တန်တာထွန်းကပြောပြပါမယ်ရှင်
တရုတ်နိုင်ငံရှန်တုံးပြည်နယ်ဝေဟိုင်းခရိုင်ဝန်တမ်းမြို့ဟာဟိုင်ဖူရီလုပ်ငန်းစက်ရုံကတရားမဝင်မြန်မာလုပ်သား300လောက်ကသူတို့ပေးထားရတဲ့နှစ်လစာပေါင်ကြီးကိုပြန်ပေးဖို့နဲ့နေရပြန်ပို့ပေးဖို့အလုပ်ရှင်ကိုတောင်းဆိုပြီးအလုပ်မစင်းကြတော့တာတလားလောက်ရှိနေပြီလို့ဆိုပါရတယ်။အဲ့ဒီအတွက်ပေကြီးမှရှိတဲ့မြန်မာတန်ယုံကနေကျောင်းဝင်ညှိနှိုင်းမှုတွေလုပ်ပေးခဲ့တာမှာအလုပ်သမားတွေမြန်မာပြည်ပြန်ဖို့နဲ့ပြန်ဖို့စောင့်ဆိုင်နေစဉ်မှာအလုပ်ပြန်ဆင်းမှုဖြစ်ရှင်းပေးခဲ့တယ်လို့တန်ယုံအရာရှိက VOE ကိုပြောပါရတယ်။
ဒီတယုံအနေနဲ့လာခေါ်မယ်ဆိုတာလေအခုချက်ချင်းတောင်းတာအခုချက်ချင်းထားပြီးစီစဉ်လို့ရတဲ့အရာမဟုတ်ဘူးကျမတို့ကလည်းညှိနှိုင်းဆောင်ရွက်နေရတာဒီကာလအတွင်းမှာမပြန်ဖို့ခင်အချိန်ကာလလေးအတွင်းမှာပုံမှန်လေးအလုပ်စင်းပေးဖို့ပေါ့နော်သူတို့အနေနဲ့လည်းအလုပ်မလုပ်ဖဲနဲ့တင်သွေးထားဖို့ကြတော့အဆင်မပြေဘူးလေအဲ့တော့ဒီတထေးချိန်မှာပဲပေါ့နော်အဲ့တော့တထေးကိုလည်းခုနပြောတဲ့သူတို့ပြောတဲ့ဒီငလာသာပေါင်ကြီးဆိုတဲ့ဟာကိုပေးလိုက်ပါဒီပေးလိုက်ပါဒါဆိုရင်တို့ဘက်ကလည်းပြန်ပြီးပုံမှန်အတိုင်းအလုပ်ဆင်းပေးမယ်ဆိုပြီးဒါလိုမျိုးဖြစ်အောင်ကျမတို့ဘက်ကတော့ညာအဲ့လိုမျိုးဖြည့်ရှင်းလိုက်ပါတယ်ဟုတ်ကဲ့
ဒါပေမဲ့လေဒီအလုပ်သမားတွေကတရုတ်ဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့နိုင်ဖို့သက်ဆိုင်ရာတွေကိုအကြောင်းကြားထားပြီးဖြစ်တာကြောင့်မိမိသဘောနဲ့မိမိပြန်သွားလို့မရဘူးလို့လည်းတန်ယုံတာဝန်ရှိသူကပြောပါတယ်။ဒီနေ့အထိဆိုရင်တော့နေရပြန်လို့တာကြောင့်ပေကျင်းမြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားလာခဲ့တဲ့တရားမဝင်မြန်မာအလုပ်သမားဦးရေက9000ကျော်ဝန်ကြီးရှိနေတယ်လို့ဆိုပါတယ်။အဲ့ဒီအထက်ကမှပြန်ကုန်နိုင်ဖို့ရာအချက်လက်အပြည့်စုံရှိသူ900ကျော်ရှိခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့မလ6ရက်နေ့ကတော့သရုတ်ထအတုပ်အဖြစ်အလုသမား80ပို့ပေးခဲ့ပြီးတော့အခုမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာသူစုစုပေါင်း200ကျော်ရှိနေပြီလို့သိရပါတယ်။တရုတ်နိုင်ငံထဲမှာတရားမဝင်အလုလုပ်နေတဲ့မြန်မာတောင်ကနန်းလောက်ရှိမယ်လို့ခန့်မှန်းတယ်လို့တန်ယုံတာဝန်ရှိသူကပြောပါတယ်
။ဒီမှာနည်းနည်းလေးတော့ခန့်မှန်းရချက်ပါတယ်။ဘာလို့လဲဆိုတော့အခုတောင်ဒါကျွန်တော်တို့ရှိသူတည်င်းပို့နေတာဟိုပေါ့နော်ဟိုအကြမ်းဖြစ်တော့ဆက်သွယ်တာ1500လောက်ရှိပြီဆိုရင်လည်းဟိုမဆက်တော့ဘဲနဲ့သူမိမိစီကနေပြန်နေတဲ့ခါကြီးလည်းရှိတယ်လို့ကျွန်တော်တို့အကြမ်းကြီးတော့သိထားတယ်ပေါ့နော်တချို့ဆိုရင်မျိုးအားကြီးပြန်ရောက်သွားတာလည်းရှိတယ်ဒီကအလားတူပဲဟုတ်ကဲ့နန်နင်းတို့ကုမင်းတို့ဒါဆိုရင်သူကယူနန်ပြည်နယ်မှာဆိုရင်ပူတော်နီးသေးပါတယ်ခင်ဗျနီးသေးပါဆိုအဲ့မှာဆိုမှမြန်မာပြည်ကျွန်တော်ကအများကြီးရှိပါတယ်သူတို့လည်းပို့နေတာထောင်ရှိနေပါတယ်နော်ဟိုနန်နင်းကုမင်းကောင်စစ်ဝင်ကြုံရုံးဆိုတော့တထောင်ကျော်2000နီးပါးလောက်ရှိနေပြီသူတို့ပို့လာရတယ်လေအလားတူပဲဟုတ်ကဲ့နန်နင်းမှာလည်းကောင်စစ်ဝင်ကြုံရုံးရှိပါတယ်သူတို့ကျလည်းပို့နေတာလည်းရှိပါတယ်ခင်ဗျဒါတော့မတရားဝင်ကျွန်တော်ဆက်သွယ်ပြီးဟိုပို့နေတဲ့ဟာပေါ့နော်ဒါမပို့နိုင်သေးတဲ့ဟာလည်းရှိတယ်ပို့နိုင်တဲ့ဟာတော့မထောင်ကျော်ရှိနေပါကြီးကဟိုကျွန်တော်ထင်တာကျွန်တော်တို့ခံမှန်းတာတော့ဒီမှာရှိပါလို့ကြာဟိုထောင်ကျော်လောက်ညာရှိနေလို့ခံမှန်းထားပါတယ်ကြာဟုတ်ကဲ့
ဒီအလုပ်သမားတွေကတရားမဝင်ရောက်လာကြတာဖြစ်တဲ့အတွက်အလုပ်သမားအခွင့်အရေးနဲ့အညီကောက်ွယ်ပေးလို့မရနိုင်ဘူးလို့တန်ယုံကပြောပါတယ်ဒါကြောင့်ဒီကာလအတွင်းမှာအလုပ်သမားတွေအနေနဲ့ရဲရဲစောင့်ရှောက်မှုအောက်မှာရှိမှာဖြစ်တဲ့အတွက်ရဲကိုအကြောင်းကြားပြီးကောက်ွယ်ပေးတာမျိုးတွေလုပ်ပေးနေပြီးအခြားအခက်အခဲအကြောင်းအရာတစုံတရာရှိခဲ့ရင်မြန်မာတန်ယုံကိုအကြောင်းကြားကြဖို့တန်ယုံတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ရှင်